ရခိုင်ပြည်နယ်ကင်းစည်ရေးပြိဿခတွေကြောင့်အရတာတွေထိခိုက်သေးကြရတာ၊ရှေးဟအမွေနှင့်ခရီးပထိုးတွေပျက်စီးတာတွေရှိနေတာကြောင့်ဒါတွေကိုရပ်တန့်ဖို့အစိုးရတပ်မတော်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားအပြစ်ရရေးတွေ့ဆုံဆွေးနွေးသွားကြဖို့ကိုရခိုင်လူမှုအဖွဲ့တွေကတောင်းဆိုလိုက်ကြပါတယ်။အစိုးရစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့ AA တို့ကြားတိုက်ပွဲတွေအရှင်မြင့်နေချိန်မှာရခိုင်ပြည်လုံးဆိုင်ရာအရက်ဖက်လူမှုအဖွဲ့အစည်း300နီးပါးပါဝင်တဲ့မိတ်ဖက်အဖွဲ့ကအခုလိုတိုက်တွန်းတောင်းဆိုခဲ့တာဖြစ်ပါတယ်။ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်သတင်းပေးပို့ထားပါတယ်ရှင်
။ရခိုင်ပြည်နယ်တွင်းကစီရေးပဋိပက္ခဖြစ်ပေါ်ရာဒေသတွေမှာအရက်သားတွေထိခိုက်မှုတွေရှိနေတဲ့အတွက်မြန်မာသမ္မတခေါင်းဆောင်တွေနဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားတိုက်ပွဲတွေရပ်ပြီးတွေ့ဆုံဆွေးနွေးကြဖို့ရခိုင်လူမှုအဖွဲ့အစည်း298ဖွဲ့ကလည်းတိုက်တွန်းလိုက်တာပါ။ကနေပတ်သက်လို့ရခိုင်ပြည်ရပ်ဖက်လူမှုဖွဲ့စည်း300နီးပါးပါဝင်တဲ့မိတ်ဖွဲ့ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူတော်ညိုအေးကအခုလိုပြောပါတယ
်။ကျမတို့ရင်ဆိုင်နေရတာကတော့စစ်မြေကြီးမဟုတ်ဘဲနဲ့ဒီအနေနဲ့ဘုံဘုံကျဲရာကြီးစစ်မြေကြီးရတယ်ပြီးတော့လည်းပဲစစ်ပွဲအထုတဘောမျိုးပေါ့နော်စစ်ပွဲမဟုတ်ဘဲနဲ့ရွာထဲမှာကိုစီမှုတွေရွာတာပြည်နေရတယ်အဲ့ဒါကြီးကျမတို့ကငင်းငင်းချမ်းချမ်းလေးနဲ့ဖြစ်စီစင်နေပေါ့နော်ဒီလိုဒီအားကြီးတဲ့ကျမတို့ကသဘောရမ်းနဲ့စီးပြီးတော့ဒါကလည်းလောက်တာလေးလူချင်းနေပေါ့နော်ဒီမဲ့တီတီလေးနိမမအမဲဆုံးနိမလေးကိုဆက်ကံရဖို့ပဲကျမတို့ပြောချင်ပါတယ
်ပြီးခဲ့တဲ့မတ်လတုန်းကဖြစ်ပွားခဲ့တဲ့မြောက်ဦးမြို့ကဆွေရည်တင်းမှမှုတွင်ရှေဟောင်ဘုရားပထိုးတွေဖြင့်လူနဲ့လူနေအိမ်တွေပါထိခိုက်ခဲ့တယ်လို့သွန်ညိုအေးကဆိုပါတယ
်ကျမတို့ဒီနေ့ဆိုဘယ်လိုဝင်ဖို့အကုန်လုံးအနှက်ချက်တွေရှိနေပြီးတဲ့အချိန်မှာဒီလိုမျိုးလာဖြစ်တဲ့ဆိုတော့ကျမတို့ကတော်တော်လေးကိုစိုးရိမ်နေကြရှိတယ်ပေါ့နော်ရှေဟောင်ဘုရားကြီးနဲ့ပတ်သက်လို့လည်းစိုးရိမ်ကြရှိတယ်ပြီးတော့လည်းလူနေအိမ်တွေလည်းတော်တော်များပြတ်စုကြတယ်ပေါ့နော်လူတွေကလည်းအသက်ဆုံးရှုံးရတယ်ရှိတယ်အဲကြောင့်မလို့ကျမတို့သဘောထားအမြင်တွေကတော့အဲ့လိုပဲဖြစ်ပြန်လိုက်ကြတာဖြစ်ပါတယ်
ဒီခိုင်ကျင်းတဲ့တွင်မလကနေဧပြီလတွင်ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေမှာအကြသားတွေပေါ်ပြစ်ကတ်မှုရွာသင်းတဲ့နဲ့ကြီးတဲ့ပြစ်ကတ်မှုတွေရှိနေခဲ့လို့ရွာသားတွေထိခိုက်ဒေဆုံးမှုတွေများပြားလာနေခဲ့ပါတယ်။မြမသမတော်နဲ့ရခိုင်တပ်တော်အေအေတို့ဖြစ်ပွားခဲ့တဲ့လေးလသာတိုက်ပွဲတွင်ရွာသားတွေကိုပြင်းထန်တိုက်ခိုက်တာတွေရှေးဟောင်းမှုနှစ်ဘရားပတိုးတွေကိုပြစ်ခတ်တာတွေကျေးရွာလူနေအိမ်တွေကိုလက်နဲ့ကြီးလက်နဲ့ငယ်လေချောင်းနဲ့ဘုံကျဲတိုက်ခိုက်တာတွေကြောင့်ဒီလိုရာကိုတင်းချောင်ရတဲ့စစ်ကြီးတုတ်ကတဲ့တွေများပြားရှိလာနေပါတယ်။ရခိုင်ပြည်နယ်၅မြို့နယ်ကစစ်ဆောင်စခန်း66ခုကဒုက္ခသည်ဥယျာဉ် 3,400 ကျော်ရှိလာနေပြီဖြစ်ပါတယ်။လာမယ့်မိုးတွင်းကာလမှာဒီစစ်ကြီးတုတ်ခတဲ့တွေအတွက်စိုးရိမ်စရာနေထားမှရှိနေတယ်လို့ရခိုင်ပြည်နယ်ဆက်သွယ်မှုစစ်လက်ဦးထွန်းတာစိန်ကပြောပါတယ
်။မိုးကြတော့တော်ရလာရတာလည်းအဆက်ဆက်ပြေးလာနေ။ပြီးတော့တောတောင်တွေကလည်းပြည်ခေါ်ဝါပုခဲဆိုတော့လုံးမရတော့ဘူး။အဲတောတောင်ကမြင်ခေါ်ပြီးတော့ဂိုင်းကျော်လုံးလုံးမရတော့ဘူး။အဲ့ဒီအချိန်မှာရှိတယ်။ဆိုတော့မိုးကျလာလို့ရှိရင်တော့စစ်ဆောင်ကလေးတွေရဲ့ပညာရေးကျမ်းမာရေးစားဝတ်နေရေးအကောင်းဆုံးတော့အသက်ကျေဖြစ်လာနိုင်တယ်လို့ထင်ပါတယ်။
ဒီလိုချင်းလေးတွေကိုဆုံးတတ်ဖို့ရခိုင်ပြည်တွင်းစိုက်ကိုက်မှုတွေကိုရပ်ပြီးသက်ဆိုင်ရာဖွဲ့စည်းတွေကြားတွေ့ဆုံဆွေးနွေးကြကြဖို့လူမှုဖွဲ့စည်းတွေကတောင်းဆိုနေကြတာပါလက်ရှိမှာစီရေပဋိပက္ခတို့ကြောင့်အိုးအိမ်မဲ့ဖြစ်နေရတဲ့စစ်ဆောင်တွေအတွက်စန္ဒရိတ်ခါဖူလုံဖို့လုံခြုံတဲ့လူနေမှုဘဝနဲ့ကျန်းမာရေးဆောင်ရွက်မှုတွေကိုအစိုးရနဲ့နိုင်ငံတကာဖွဲ့စည်းတွေကအများဆုံးကူညီဖြေရှင်းပေးဖို့ရှေးဟောင်းမွေနဲ့ဘုရားပသုပ္ပရဝုံတွင်သောက်စကန်းချလေဆိုင်ခြင်းနဲ့ပိုက်ပွဲမပြုလုပ်ဖို့အတွက်အမျိုးသားပြန်လည်စိတ်ညစ်ရေးနဲ့ငင်းချမ်းရေးကော်မတီ NRPC မြမတပ်မတော်နဲ့ရခိုင်တပ်တော်ခေါင်းဆောင်တို့အများဆုံးတွေ့ဆုံဆွေးနွေးကြဖို့ရခိုင်ရပ်ဖွဲ့လူမှုဘွဲ့စည်း304ပါးကဧပြီလ23ရက်နေ့နေ့စွမ်းနဲ့သဘောထားထုတ်ပြန်တိုက်တွန်းခဲ့တာဖြစ်ပါတယ်တဖက်မှာလည်းစစ်ရေးမှမိတ်သုံးဘွဲ့ဖြစ်တဲ့ရခိုင်တပ်တော် AA တားမလောင်တပ်ဖွဲ့ TNLA ကိုကတပ်ဖွဲ့ MNDAA တို့ရဲ့ထိပ်တီးခေါင်းဆောင်တွေကနေဧပြီလ20-21ရက်နေ့ဒီမှာအရေးပေါ်စီဝေတခုကျင်းပခဲ့ပြီးမြန်မာဆိုရမြန်မာတပ်မတော်တွေနဲ့လက်ရှိပြည်ပခတွေကိုစိတ်ရင်းစေတနာမှန်နဲ့အခုလေးထားဖြည့်ရှင်းသွားဖို့မဟာမိတ်သုံးဘွဲ့အနေနဲ့မြန်မာငင်းချမ်းရေးဖြစ်စေအမြန်အကောင်အထည်ခေါ်နိုင်ရေးအတွက်တရုတ်နိုင်ငံဆိုရအနေနဲ့ကြားဝင်ဆွေးနွေးပေးဖို့တောင်းဆိုထားသလိုအမျိုးသားပြန်လည်စိတ်ညစ်ရေးနဲ့ငင်းချမ်းရေးကော်မတီ NRPC နဲ့နိုင်ငံရေးရဆွေးနွေးဖြေရှာဖို့အတွက်မဟာမိတ်သုံးဘွဲ့ကလည်းအသင့်သင့်ရှိနေကြောင်းကိုလည်းဒီကနေ့မှကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာ